အမေရိကန်နိုင်ငံမှာအလုံးလက်မဲ့ခံစားခွင့်လျှောက်ထားသူအရေအတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာရော့ကျသွားခဲ့ပေမဲ့အခုချိန်ထိနိုင်ငံစီးပွားရေးအခြေအနေဆက်ပြီးဆိုးနေစေမှုအလုံးလက်မဲ့ခံစားခွင့်လျှောက်ထားမဲ့သူနောက်ထပ်3.2%လောက်ရှိနေတာပါမတ်လလဲလောက်ကလေးကဆက်ယုံနေဈေးဆိုင်နဲ့စားတောက်ဆိုင်တွေနဲ့ရုံးတွေအပါအဝင်လုပ်ငန်းခွင်တွေကိုပိတ်ခဲ့တဲ့နောက်အဲ့ဒီကအလုပ်သမားတွေအလုံးလက်မဲ့ခံစားခွင့်လျှောက်ထားခဲ့ကြတာမို့အခုဆိုလျှောက်ထားသူပေါင်း33,000+ရှိနေပြီလို့အလုသမားဝန်ကြီးဌာနကပြောပါတယ်။ဒါကအလုသမား9ယောက်မှ10ယောက်လောက်ကခံစားခွင့်လျှောက်ထားခဲ့တာဖြစ်ပါတယ်။အခုကာယောဂါဖြစ်နေချိန်မှာတော့အစိုးရကတစ်ပတ်ကိုဒေါ်လာ600,000+ထပ်ဆောင်ပေးမှလည်းဖြစ်ပါတယ်။